ဤရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ထုတ်ဖို့ကြိုးပမ်းနေမှုရှိမရှိဆိုတာကိုလေ့လာစုံစမ်းနိုင်မှုအတွက်ဤရန်နိုင်ငံတွေကနျူကလ িয়ার စစ်ရုံတွေနောက်အထောက်အထားတွေလူပုဂ္ဂိုလ်တွေကိုစုံစမ်းမှုတွေကိုယ်တိုင်တွားရောက်တွေ့ဆုံဆက်ဆီခွင့်ပေးဖို့ IAEA ကုလသမဂ္ဂနျူကလ িয়ার စွန့်ရေးအေဂျင်စီကထပ်မံတိုက်တွန်းတောင်းဆိုပါတယ်။အခုဒီလာမဲ့တင်းလာနေဗီယက်နာမှာလုပ်မဲ့နှစ်ဖက်ဆင်းရဲပွဲမတိုင်ခင်မှာ IAEA ကုစလေဖွဲ့ရဲ့ကြီးကဲဖြစ်သူဟာမန်နဂရက်ကခုလိုပြောသွားတာပါ။ဤရန်နိုင်ငံနဲ့အပြုသဘောဆောင်ပြီးတော့ဆွေးနွေးမှုတွေကိုသူတို့ဆက်လုပ်သွားမယ်လို့သူကသတင်းတောက်တွေကိုပြောပါတယ်။နှစ်ရကြာလုံးမဲ့အဲ့ဒီဆွေးနွေးပွဲရဲ့အဓိကအကြောင်းရက်ကတော့အီရန်နိုင်ငံတဟရန်နီးကပတ်ချင်းစစ်ဘက်ဆိုင်ရာနေရာကို IAEA ကတွားရောက်ခွင့်မရတဲ့ကိစ္စဖြစ်ပါတယ်။အီရန်နိုင်ငံဟာအဲ့ဒီနေရာမှာအလုံးပိတ်အခန်းတစ်ခုကိုတိစောက်နေပြီးတော့အဲ့ဒါဟာနျူကလ িয়ার ဆန်းသတ်မှုလုပ်ဖို့ဖြစ်နိုင်တယ်လို့တာဝန်ရှိသူတွေကတန်တရားရှိနေပါတယ်။အဲ့ဒီနေရာကိုကုလသမဂ္ဂစစ်ဆေးမှုတွေမလာနိုင်ခင်မှာပဲအထောက်အထားတွေကိုဖျောက်ဖျက်ဖို့အတွက်အီရန်ဘက်ကကြိုးပမ်းနေတယ်လို့အနောက်နိုင်ငံတွေကဆွဆွဲနေပါတယ်။ဒီဆွဆွဲချက်ဟာခလီကလာဆန်ပြီးတော့ချေမြင့်မရှိဘူးလို့အီရန်ဘက်ကတော့ညှင်းဆုံနေပါတယ်။ကုလသမဂ္ဂလူမျိုးကောင်စီရဲ့အမြဲတမ်းဖွဲ့ဝင်၅နိုင်ငံနဲ့ဂျာမနီနိုင်ငံတို့ဟာဗီယက်နာစီးဝေးရဲ့အခြေအနေကိုအကဲခတ်နေပါတယ်။ဒီလာမဲ့သတင်းပတ်ထဲမှာလည်းဘက်ဒက်မှာအီရန်တာဝန်ရှိသူတွေနဲ့သူတို့တွေ့ဖို့ရှိပါတယ်။ဒီ၆နိုင်ငံစလုံးဟာအီရန်နျူကလ িয়ার စစ်ရုံတွေမှာဒီနျူကလ িয়ার လက်နက်ထုတ်နိုင်ခြေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနိုင်ဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်။